ယူကရိန်းနိုင်ငံမှာလူအစုအဝေးလိုက်ရှိနေတဲ့ရထားပူဒါယုံတစ်ခုကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်လူအများပြားသေဆုံးဒဏ်ရာရခဲ့တာဟာရုရှားလက်ချက်ဖြစ်တယ်ဆိုပြီးယူကရိန်းနဲ့မဟာမိတ်တွေကပြစ်တင်ရှုတ်ချနေကြပါတယ်။နိုင်ငံရှေ့ပိုင်းကခရမတော့စ်မြို့ရထားပူဒါယုံကိုတိုက်ခိုက်မှုကြောင့်ကလေး9ဦးအပါအဝင်လူပေါင်း52ယောက်ထက်မနည်းသေဆုံးပြီး78ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းမိရထားတည်ယူပို့ဆောင်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီပူဒါယုံဟာတိုက်ပွဲတွေဘေးကနေအကြက်သားတွေကိုကယ်ထုတ်ဖို့အသုံးပြုနေတဲ့ပူဒါယုံဖြစ်ပါတယ်။အဲလိုရဟာအကြက်သားတွေကိုရွယ်ချင်းရှိရှိတက်ခိုက်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလင်စကီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရထားပူဒါယုံကိုတိုက်ခိုက်တာဟာရုရှားကဂျူလွန်နဲ့စိုးရွားရဲစစ်တဲ့နောက်ထပ်တပ်ဖြတ်မှုဖြစ်တယ်လို့ Twitter မှာရေးပါတယ်။ပြည်တွင်းကဝေးဝင်ကြီး Ben Wallace ကအကြက်သားတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာဟာစစ်ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။ရထားပူဒါယုံနဲ့တခြားတိုက်ခိုက်မှုတွေကိုလုံးဝလက်ခံနိုင်စရာမရှိပဲလူသားစာနာမှုဆိုင်ရာနဲ့လူအခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုစိုးရွားစွာချိုးဖောက်တာဖြစ်ပြီးကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိအောင်လုပ်ရမယ်လို့ကုလသမဂ္ဂကပြောပါတယ်ပူဒါယုံကိုတိုက်ခိုက်တာသူတို့လက်ချက်မဟုတ်ပဲယူကရိန်းလက်ချက်ဖြစ်တယ်လို့ရုရှားကပြန်ပြီးဆွဆဲထားပါတယ်တိုက်ခိုက်မှုမှာသုံးခဲ့တဲ့ Toskoyu ဒုံးကျည်မျိုးကိုသူတို့မသုံးဘူးဆိုပြီးရုရှားကညင်ထားတာပါ